စီးရီးယားနိုင်ငံအယ်ဘတ်မြို့ကလေးမှာဆွမ်းအောက်တွင်တဲ့တူရကီတပ်တွေကအကူအညီပေးနေတူရကီတပ်တွေကအကူအညီပေးနေတဲ့တပုံတွေချမ်းမှာတိုက်ပွဲတွေဖြစ်ပွားနေခြင်းပါပဲ။အလက်ပိုးအရှိအမြောက်ဖက်ကီလို20ကွာမှာတူရကီစစ်လေယာဉ်တွေနဲ့တိုက်ခိုက်မှုကနေ IS စစ်သည်ကြော68ဦးသေဆုံးခဲ့ရတယ်လို့တူရကီကစနေနေ့မှာပြောပါရတယ်။တပ်တကြာနေ့ညတိုက်ခိုက်မှုတွေစတင်ခဲ့ခြင်းကစပြီး Euphrates ရှေးလို့ခေါ်တဲ့တူရကီဥဆောင်တဲ့စစ်စင်ရေးဒစိတ်တစ်ပိုင်းဖြစ်တဲ့ညရင်းချင်းလေကြောင်းတိုက်ခိုက်မှုတွေကြောင့် IS ရဲ့ဌာနချုပ်ပါဝင်ပြစ်မှတ်ပေါင်း140ခုကိုဖျက်ဆီးနိုင်ခဲ့တယ်လို့တူရကီစစ်တပ်ပြောခွင့်ရကပြောပါရတယ်။တူရကီစစ်တပ်ကစီးရီးယားအစိုးရကိုဖြုတ်ချဖို့အတွက်ကြိုးပမ်းနေတဲ့ FSA စီးရီးယားလွတ်မြောက်ရေးတပ်ကိုပံ့ပိုးပေးနေတာဖြစ်ပြီးဒီသဘုံအဖွဲ့က IS တွေထိန်းချုပ်ထားတဲ့ Elbab ကိုသိမ်းပိုက်နိုင်မှုစူးစမ်းနေတာတပင်အတော်ကြာနေပြီဖြစ်ပါတယ်။တူရကီဟာ IS တွေနဲ့ Kats တိုက်ခိုက်ရေးသမားတွေကိုသူ့နိုင်ငံတည်းကစီးရီးယားနေဆန္ဒမနေနိုင်အောင်တိုက်ထုတ်တဲ့စစ်ဆင်ရေးလုပ်နေတာ၄လလောက်ရှိပြီဖြစ်ပါတယ်။ဒီတဲ့ရင်ပတ်တဲ့မှာပဲ Elbab အနီးတစ်ဝိုက်တိုက်ခိုက်မှုတွေပြင်းပြင်းထန်ထန်လုပ်ခဲ့တာမို့ဗိုလ်တပူးနေတည့်အထဲမှာရင် GH စစ်သွေးကြွ140လောက်တေဆုံးနိုင်အောင်တိုက်ခိုက်ခဲ့တယ်လို့တူရကီစစ်တပ်ကပြောပါတယ်တူရကီကာကွယ်ဝင်ကြီးကလည်း Elbab ဝန်ကျင်2000ကီလို2000လောက်မှာ IS တွေမရှိတော့တယ်လို့စစ်စင်ရေးစကြင်ကစပြီးအစွန်းရောက်1000ကျော်ကိုတုတ်တင်နိုင်တယ်လို့ကြက်တပရင်းနေလွှတ်တော်မှာပြောကြားခဲ့ပါတယ်